ဒီ ICJ တရားရုံးမှမြန်မာနိုင်ငံအပေါ်ဂမ်ဘီယာကတရားစွဲကိစ္စမှာဒီရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးဆူဆူဝါဝါချိုးဖောက်တဲ့ကိစ္စတွေကိုအဓိကထားပြီးတော့တင်ပြခဲ့ကြတာပါဒီအပေါ်မှာစစ်တပ်ဘက်ကရောဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုကိုမိုးစောကပြောပြပါအောင်ရှင်
ဟုတ်ကဲ့အမေရိကန်ဘန်နာရေးဝန်ကြီးဌာနကရခိုင်ပြည်နယ်နဲ့တခြားတိုင်းဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတယ်ဆိုပြီးဒီဇင်ဘာလ10ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတမရော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးဇိုးဝင်းအမှတ်69တက်မှမှုဗိုလ်ချုပ်တန်းဦးနဲ့အမှတ်33တက်မှမှုဗိုလ်ချုပ်အောင်အောင်တို့ကိုဒဏ်ခတ်အရေးယူလိုက်တာပါဒီဒဏ်ခတ်အရေးယူမှုအရအမေရိကန်နိုင်ငံအတွင်းမှာရှိတဲ့တက်မရော်အရာရှိကြီးတွေရဲ့ပိုင်ဆိုင်မှုတွေဒါမှမဟုတ်သူတို့အနေနဲ့အနည်းဆုံး90ရာခိုင်နှုန်းပိုင်ဆိုင်တဲ့ဖက်ဆက်လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေတခြားသူတဦးအမည်နဲ့လွှဲပြောင်းပေးထားတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကို OFAC ခေါ်အမေရိကန်နိုင်ငံရဲ့ခြားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနကိုသတင်းပို့ရမှာဖြစ်ပြီးအဲ့ဒီပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားမှာဖြစ်ပါတယ်ဒီလိုတန်ခတ်အရေးယူရာနဲ့ပတ်သက်ပြီးတက်မရော်ဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီကိစ္စကတော့ဒီကိစ္စကြီးလည်းပြောခဲ့ပါတယ်ဗျာဒီဟာရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးအရပြစ်မှတ်ထားဖိအားပေးမှုလို့ပဲကျွန်တော်မြင်ပါတယ်
တမရော်ဟာလုံခြုံရေးကာကွယ်ရေးကိစ္စတွေကိုအစိုးရရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ်
။ရခိုင်ကိစ္စနဲ့ပတ်သက်လို့ပေါ့။သူပြဿနာမှာသူ့ရဲ့တမိုင်းမျိုးရှိနေသူ့ရဲ့ဆက်ဆက်နေတဲ့ပထဝီအနေထားတွေရှိနေကြ။ဒီတမိုင်းကြောင်းရပြောရရင်တော့ရှိပါတယ်။ဟိုအနည်းဆုံးဖြစ်တဲ့2012လို့2016 2019ကိစ္စတွေမှာဆိုရင်ရခိုင်မှာရှိနေတဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့တမရော်ကစားကြတာလည်းမဟုတ်။အဲ့မှာနေတဲ့တိုင်းရင်းသားတွေကစားကြတာလည်းမဟုတ်ဘူး။ဒီ address ကြီးအကျံပြက်ဖွဲ့လဲအစိုးရအခွင့်အရေးနဲ့စားကြတာဆိုတော့လည်းဘီဘီယာဖြစ်တယ်။ဒီလုံရက်တွေပေါ်ပေါက်လာတဲ့အတွက်ကြောင့်လို့လားဒီမှာနိုင်ငံရဲ့တပ်ဖွဲ့တပ်မတော်အနေနဲ့ဒီလုံခြုံရေးနဲ့ကာကွယ်ရေးရဆောင်ရတာဖြစ်တယ်။အမေရိကန်မှာမက္ကဆီကိုကနေပြကြလူတွေအလုံးကြီးနဲ့ဝင်လာတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေဘာလုပ်ဆောင်ကြတယ်လဲ။အမေရိကန်အစိုးရရဲ့ညွန်ကြားချက်တိုင်းလုံခြုံရေးကာကွယ်ရေးဆောင်ရတာပေါ့။အဲကျွန်တော်ဒီမှာလည်းအစိုးရရဲ့ညွန်ကြားချက်လုံခြုံရေးကာကွယ်ရေးနဲ့ပတ်သက်ဆောင်ရတာဖြစ်တယ်။အဲ့တော့ဒီတက်ကစားကြရတဲ့အကြောင်းကိုဖြစ်ဖြစ်နဲ့အဖြစ်အပျက်ဒီမပါဘဲနဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်ရဲ့ဆောင်ရွက်ချက်ကိုပဲတစ်ဖက်သက်ပေါ်ပြမှရှိတယ်လို့ဆိုဆွဲတာတော့သူတို့ဆိုဆွဲသူတွေအပေါ်တာဖြစ်ပါလား
အခုလိုဒဏ်ခတ်ရေးယူခံရတဲ့တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတက်မရော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ကိုအခုနှစ်ဇူလိုင်လ16ရက်နေ့ကလည်းအမေရိကန်နိုင်ငံသားရေးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပင်နဲ့အရေးယူတန်ခတ်မှုကိုချမှတ်ထားတာဖြစ်ပါတယ်